မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးအဖွဲ့ KIO ရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်နေပါတယ်။ KIO ဌာနချုပ်ရှိရာလိုင်ဇာအနီးတစ်ဝိုက်မှာလေကြောင်းတိုက်ခိုက်မှုတွေနဲ့အတူထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပိုမိုပြင်းထန်လာမှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်။
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်ဇာနဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုအဓိကပြတ်မှတ်ထားပြီးတော့မြမစစ်တပ်ဘက်ကမနေ့တောက်ကြနေ့မနက်ကနေစလို့လေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ကချင်တပ်စခန်းတချို့ဆုတ်ခွာပြေးခဲ့ရပြီးအကြအဆုံးတွေရှိခဲ့တယ်လို့ကချင်စစ်ရေးကိုလေ့လာသုံးသပ်နေတဲ့ကချင်သတင်းစင်အယ်ဒီတာကိုနော်ရင်းကပြောပါတယ်
မင်းကဆိုလို့ရှိရင်ဒီလက်နက်ကြီးကလက်နက်ကြီးကြီးကတော့အလုံးပေါင်းထောင်ကျော်ကျော်ပစ်ခတ်တယ်အဲ့ဒီနောက်ပိုင်းကလည်းကျက်ပိုက်လျင်ဒီနဲ့လည်းအကြီးကြီးပြင်းပြင်းထန်ထန်တက်ခဲ့ပြီးမှသူတို့ကတော့မင်းကဆိုလို့ရှိရင်ကဲတကလည်းအကြဆုံးဒီလည်းရှိခဲ့တယ်ဆိုတော့သူတို့ညနေပိုင်း၃နာရီကျော်ကျော်မှာအဲ့ဒီကြီးတော်စခန်းကနေပြီးမှကြီးရတဲ့နောက်ဆုံးလိုက်တာဖြစ်တယ
်ဒီကနေ့စနေနေ့မနက်မှာလည်းကချင်ပြည်နယ်လိုင်ဇာဌာနချုပ်ဘက်မှာတိုက်ပွဲတွေဆက်ပြင်းထန်နေစေအနေအထားအခုလိုသူကပြောပြပါတယ
်ခုဒီနေ့မှာဆိုလို့ရှိရင်လည်းကေပင်းတန်တန်သူစစ်ကိုဒီမှာစစ်တပ်ကဒီကြီးတော်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖောင်ဒီကရဲ့တိုင်းတုံးစခန်းတကူအပြင်းထန်အခုနေနေရတဲ့ဟာကိုကျွန်တော်သိရပါတယ်။အဲတစ်ဖက်မှာလည်းဒီရင်လိုက်စာ KIA ပူတာနောက်ချက်လိုက်စာတော့ဝန်ကျင်မှာလည်းတို့လက်နက်ကြီးနဲ့ဒီလိုက်စာတော့ဝန်ကျင်ကိုပစ်ခတ်မှုတွေကတော့လုပ်နေ
ကချင်လူမျိုးရေးတပ်စခန်းရဲ့တပ်စခန်းတစ်ခုဖြစ်တဲ့ဂီထုံတပ်စခန်းအပြင် KIA တပ်မဟာတပ်တွေစခန်းချာရာတောင်ကုန်းတွေကိုထိုးစစ်ဆင်နေဆဲမှာပဲမြမစစ်တပ်ဘက်ကစစ်အင်အားတွေထပ်တိုးချဲ့ချလာနေတဲ့အတွက်ရှေ့ဆက်ပြီးလဲကချင်လူမျိုးရေးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ဆက်ထိုးစစ်ဆင်နိုင်တဲ့အလားအလာရှိတယ်လို့လဲကိုနော်ရင်းကအခုလိုရှင်းပြပါတယ
်ဒီလေဇာပတ်ဝန်ကြီးမှာကျတော့ KO ဘက်ကပြီးတော့ထိုးဒီတက္ကသိုလ်တွေလည်းအများကြီးရှိပါတယ်ဆိုတော့တက္ကသိုလ်တွေကလည်းထောင်ပေါင်းများစွာရှိတဲ့နေရာဖြစ်တဲ့အဲဒီတရုတ်နယ်စပ်လေဇာပတ်ဝန်ကြီးတောက်လျှောက်ပေါ့အဲလူထုတွေကအဲ့လိုမျိုးလက်လက်ဆွေးရတက်ကလက်လက်ကြီးနဲ့တက္ကသိုလ်နေရာကနေပြီးမှအရှောင်ဖို့တည်းရောအဓိထားဖို့တည်းရောအခုအဲ့လိုမျိုးတတိပေးတဲ့အခြေအနေဖြစ်တဲ့ကျင်းပါလာနဲ့ရောတုတ်ပြတ်နေတော့ကျွန်တော်တွေ့ရပါတယ်အခုဒီမန်ဝင်းမဝင်းကြီးစက်မှာဆိုလို့ရှိရင်လည်းဒုက္ခတွေဒီကိုတကယ်တော့အစိုးရထင်းချုံဒေတာမှရှိတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်သူတို့ကလည်းဒီရစ်ခါတွေလည်းအစိုးရစစ်တပ်တွေကနန်းကြောင်အားလုံးမှာသူတို့ကပစ်ဆိုပြီးမှရစ်ခါတွေလုံးဝသူတို့ကတက်ဆရာကိုကြီးတွေလည်းမဝင်းအောင်သူတို့ကအဲ့လိုမျိုးပစ်ဆိုတာလည်းအရန်ကြပါပဲအစိုးရမူဒီကတော့ဟိုပြီးမှရှိလာနေတာပေါ့
အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်အနီး KIO ထင်းချုံနယ်မြေထဲမှာမြမစစ်တပ်ဘက်ကအပြင်အထံထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်လိုင်ဇာအနီးတဝိုက်ကကချင်လူမျိုးရေးတပ်ထင်းချုံနယ်မြေထဲက IDP တပ်ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေနဲ့လိုင်ဇာအနီးတဝိုက်ကဒေသခံကချင်ပြည်သူတွေဟာလေကြောင်းတိုက်ခိုက်မှုတွေကိုမြင်တွေ့နေရတဲ့အပြင်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေကြောင့်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာဆမ်ဆွန်ကလည်းပြောပါတယ
်ဖြေနေတော့အဲ့ဘက်မှာလည်းအတင်းခံရတဲ့ဟိုသူစစ်တင်နေတယ်အဲ့ဒါလည်းအဲ့ဒီဟိုဂီတော်ပို့စုံးနဲ့အတူတူပဲအဲ့ဘက်မှာလိုက်ဖုန်းဆိုရဲအဲ့ဒီစခန်းနဲ့မွေးတဲ့နေရာမှာမကရံဆိုရဲ IDB စခန်းရှိတယ်အဲ့ဒီအတက်တော့ဆိုရင်ဆရာတော့ရှိတယ်မကရံ IDB စခန်းကအဲ့ဒီလိုက်ဖုန်းနဲ့တိတ်မွေးတဲ့ကောင်တတော်ကျော်လောက်မှာပဲရှိတဲ့နေရာရှိတယ်အဲ့ဒါကြောင့်တော့အဲ့ဒီတက်တော့ဆိုရရတယ်သူတို့ကတော့အဲ့ဒီဟို KIA စခန်းကိုတော့ပြင်မှတ်ထားပြီးတိုက်တာပဲဒါမဲ့ဒီ IDB စခန်းနဲ့လည်းနေရတယ်ဆိုတော့ဟိုဘုံတန်တနတ်တန်လေးနဲ့ဖြစ်တဲ့ဥစားကြီးကတော့အဲ့ဒီ IDB စခန်းထဲမှာလည်းကြားတယ်ဆိုတော့တို့အားလုံးကသူ ਇਸ အဖြစ်လာတော့ဒီ IDB IDB မှာရှိတဲ့ကျွန်တော်တို့လူစုတွေဆက်တော့တခြားကြီးတော့မရှိတော့ဘူးအရမ်းနဲ့ဆိုတော့တရုတ်ပြည်ဘက်ကလည်းလက်ခံမှာမဟုတ်ဘူ
းပြီးခဲ့တဲ့လပိုင်းတွေကနေစလို့ရှမ်းမြောက်ပိုင်းမှာကချင်တပ်ဖွဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမြန်မာစစ်တပ်စခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်လိုက်ခြင်းကနေစလို့တိုက်ပွဲတွေတင်းမာလာချိန်မှာပဲကချင်ပြည်နယ်ဘက်ကကချင်လူမျိုးရေးဌာနချုပ် KIO ရဲ့လိုင်ဇာဌာနချုပ်နဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုပိတ်မထားပြီးမြမအစိုးရတပ်ဖက်ကလေကြောင်းတွေပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်အခုလိုမျိုးကချင်ပြည်နယ်ရင်းဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမြမအစိုးရစစ်တပ်ဘက်ကတော့တရားဝင်သတင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်